ဒီနေ့စစ်အာဏာရှင်စနစ်စန့်ကျင်ဆန္ဒပြပွဲတွေပေါ်စစ်တပ်နဲ့ရဲတပ်ဖွဲ့တွေဖြိုခွင်းဖမ်းဆီးခံရတဲ့အထက်မှာရှမ်းပြည်နယ်မူဆယ်နဲ့ချင်းပြည်နယ်ဟာကမြို့တွေလည်းပါဝင်ပါတယ်။မူဆယ်မြို့မှာစန္ဒပြလူငယ်၁၀ယောက်ထက်မနည်းဒီကနေ့ဖမ်းဆီးခံရတယ်လို့တပိတ်ကောင်ဆောင်တယောက်ကပြောပါတယ်။ဒီနေ့မှမှာကျွန်တော်တောင်ရက်ကတပိတ်ညောင်ဝတ်နော်စစ်ကောင်စီရဲ့လက်အောက်ခ လွတ်ပြမယ်ဆိုရင်မှချင်းချောက်ပြီးအဲ့လိုပြောတယ်ဆိုတော့ကျွန်တော်တို့ကစိတ်ကူတယ်ဗျာ
ဆန္ဒပြစဉ်တွင်မူဆယ်မြို့ထဲကလူဝင်မှုကြီးကြပ်ရေးဌာနရုံးကိုဆန္ဒပြသူတွေဝင်ရောက်ဖျက်ဆီးခဲ့တယ်လို့တပိတ်ကောင်းဆောင်ကဆက်ပြောပါတယ
်ဒီနောက်ဘက်ရုံးတရုံးကိုကျွန်တော်တို့ဖျက်ဆီးခဲ့တယ်ဒါပေမဲ့အရေးကြီးတဲ့ဆောင်ရောင်းကိုကျွန်တော်ဘာမှမဖြစ်ဘူးအဲ့မဲ့ဒီလိုချက်ပြီးလုံလာရင်တော့ခါလာဆောင်ရဆောင်ရောင်းဖျက်ဆီးအောင်ဒီလိုကြောင့်ကျွန်တော်တို့လုပ်ပြရလိမ့်မယ်ပေါ့နော
်အခုလိုချမ်းပြည်နယ်ဘက်မှာဆန္ဒပြသူတွေဖမ်းဆီးခံရတယ်လို့ချင်းပြည်နယ်ဟာကားမြို့မှာလည်းဒီနေ့မနေ့အာယုံဥတပိတ်ဖြိုခွင်းခံရပြီးလူရှိဦးဖမ်းဆီးခံရတယ်လို့ဆန္ဒပြပြည်သူတူကပြောပါတယ
်အာယုံဥတပိတ်ကိုဆွမ်းနေတဲ့အဲ့ဟာကိုရင်းနဲ့စစ်တပ်ကပေါ့နော်လက်ရှိခွဲရပေါ့မြေကြီးယူပုံနဲ့ချိုခွဲပြီးတော့လူငယ်ရှိရတော့ဖမ်းထားတယ်
ချင်းပြည်နယ်ထဲမှာဆန္ဒပြပွဲတော်များများကိုရှောင်းနေခင်ပျောက်ကြားတပိတ်ပုံစံနဲ့ဆက်ပြီးလုပ်နေကြတယ်လို့လည်းပြောပါတယ်။ချင်းပြည်နယ်နဲ့ကလျက်စကိုင်းတိုင်းထက်ကကလေးမြို့မှာမနေ့ကစစ်တပ်နဲ့ရဲတပ်ဖွဲ့ဖြစ်ကပ်ဖြူခွဲမှုကြောင့်ဆန္ဒပြလူ9ယောက်သေဆုံးခဲ့တဲ့တာဟန်ရပ်ွက်မှာဒီနေ့လည်းစစ်သားတွေအလွယ်တကူဝင်မလာနိုင်အောင်အသားစီးတွေလုပ်ပြီးဆန္ဒပြခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်။ဒီနေ့လုံခြုံရေးတွေဘက်ကနှိမ်နှင်းမှုမရှိခဲ့ပေမဲ့မနေ့ညနေပိုင်းကတော့ကလေးမျိုးဗေမတပိတ်စစ်ကြောင်းကိုပြစ်ခတ်ဖြိုခွင်းခဲ့ပုံကိုကလေးမျိုးခံတူးကပြောပါတယ
်ကလေးမျိုးအနောက်ဘက်ကတဟန်းစခန်းပေါ့တဟန်းခံတပ်ပေါ့ဗေမတပိတ်ကိုစစ်တပ်ကလာရောက်ဖြိုခွင်းတာပြင်းနဲ့ကြီးတွေပါတွေတုံးပြီးတော့သူတို့ပြစ်ခတ်တယ်ပြစ်ခတ်ပြီးတော့အဲ့မှာအမျိုးသမီးတယောက်ရယ်အမျိုးသား၃ယောက်ရယ်တည်ရယ်မနေ့ညညနေပိုင်း၃နာရီလောက်ကနေသူတို့စပစ်တာညာကိုနိုင်ဖြစ်နေတယ်ကလေးမျိုးတက်မှာစစ်သားတွေကချက်ပြစ်တာမတယောက်ချက်ပြည့်တယ်ညီမနေ့28ရက်နေ့ကလေးမျိုးမှာစစ်သားတွေပြစ်တက်လို့နေတာလူအလုံး9ယောက်ရှိတယ်ပေါ့တယောက်20ကျော်လောက်တော့တိုင်ရရလို့ရှိတယ်ဒီတဟန်ခံချက်တပိတ်ဘက်ကနေဟိုညရလက်နဲ့ဆွဲတိုင်ပြီးတော့သူတို့ပြန်ပြစ်တာမျိုးတွေရှိတယ်စစ်သားတွေကိုလေသူပြီးတနတ်တွေနဲ့ပြန်ပြစ်တာရှိတယ်ပြီးတော့ဒီလေတနတ်တို့ပြီးတော့အခုလက်လုံတနတ်တို့အဲ့ဒါမျိုးတွေနဲ့ပြန်ပြစ်တော့စစ်သားတွေလည်းတော်တော်ချိတယ်လို့ပြောတယ်ဘယ်လောက်အဆုံးမရှိမရှိဆိုတော့ဒီပြုလို့မရဘူးပေါ့နော
်မြန်မာနိုင်ငံနှက်ကဆန္ဒပြသူတွေပေါ့စစ်သားနဲ့ရဲကအချမ်းဖက်ပြစ်ခတ်ဖြိုခွင်းခဲ့ပြီးနောက်ဆန္ဒပြသူတွေဘက်ကလည်းရရပစ္စည်းတွေနဲ့ခုခံတိုက်ခိုက်တာတွေတချို့ရှိနေပါတယ်ခင်ဗျာ